American ပြည်တော်စုနဲ့တောင်ကိုရီးယားနိုင်ငံတွေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုမအောင်မြင်တဲ့လှုပ်ကြံမှုတွေနဲ့လှုပ်ကြံဖို့အတွက်ကြိုးစားခဲ့တယ်လို့မြောက်ကိုရီးယားအစိုးရကတောက်ကြံနေမှာဆွဆွဲလိုက်ပါတယ်။ American နဲ့တောင်ကိုရီးယားကတချို့အဖွဲ့တွေကအခုလိုလှုပ်ကြံဖို့အဖွဲ့ဝင်တွေကိုဆေးလွတ်တာကိုရှာဖွေဖော်ထုတ်ပြီးရရဆက်ဆက်ချိန်မုံပြစ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားလုံခြုံရေးဆိုင်ရာဝန်ကြီးရဲ့ပြောကြားချက်ကိုကိုကာဘီနိုင်ငံပိုင်သတင်းမှာဖော်ပြထားတာပါ။မြောက်ကိုရီးယားနိုင်ငံလုံခြုံရေးဝန်ကြီးဌာနအဆိုအရ American နဲ့တောင်ကိုရီးယားကတချို့တွေဟာမြောက်ကိုရီးယားနိုင်ငံသားတွေကိုကောင်းဆောင်ကင်ဂျွန်အွန်းရဲ့လှုပ်ရှားမှုတွေခြေရခံဖို့လိုအပ်တဲ့ဂျိုရုဆက်သွေးပစ္စည်းလိုပစ္စည်းတွေအပြင်ငွေပါပေးပြီးလှုပ်ကြံဖို့အတင်းကျပ်ခိုင်းစေခဲ့တယ်လို့ဖော်ပြထားပါတယ်။ကင်လို့ဖော်ပြထားတဲ့မြောက်ကိုရီးယားနိုင်ငံသားနဲ့တချို့တို့ကြားပူးပေါင်းလှုပ်ဆောင်မှုဟာ2014ခုနှစ်ခရီးကစတင်ခဲ့တာဖြစ်ပြီးသူရုရှားမှာအလုပ်သွားလို့စင်ကတချို့တွေကသူ့ကိုချဉ်းကပ်ခဲ့တာလို့ဆိုပါတယ်။သူထာနေကိုပြန်တဲ့အခါမှာတချို့တွေကသူ့ကိုထတ်တလဲလဲဆက်သွယ်ခဲ့တယ်လို့ပြီးခဲ့တဲ့လထဲမှာတော့သူ့ကိုဇီဝဓာတုအစိတ်လက်နဲ့သုံးပြီးလှုပ်ကြံမှုပြောကြားခဲ့တယ်လို့ပြောပါတယ်။မြောက်ကိုရီးယားအစိုးရကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခုလိုလှုပ်ကြံဖို့အတွက်ကြံစည်မှုရှိတယ်ဆိုတာကိုဘယ်လိုသိရှိခဲ့လဲ၊ဒီမှုအတွက်ဘယ်သူတွေကိုဖမ်းဆီးထားတယ်ဆိုတာတွေကိုတော့အသေးစိတ်ဖော်ပြမထားပါဘူး။အခုလိုဆွဆွဲမှုတွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေး CIA ကတော့မှတ်ချက်တစုံတရာပေးဖို့အတွက်ညှင်းဆိုပါတယ်။